အပတ်စဉ်ဗုဒ္ဓမြေညာတိုင်းတင်ဆက်ပေးနေကြကျမရဲ့ကဏ္ဍကိုနားဆင်ကြပါရမယ်။ဥတ္တဉ္ဇဉ်ကအစီအစဉ်တင်ဆက်ထားပါပါခင်ဗျာ
။တော်ရရှိမြတ်ခင်ဗျာ။ကင်ဆာယောဂဟာကမ္ဘာမှာအသေးအပြောက်အများဆုံးယောဂတွေထဲကယောဂတစ်မျိုးပါ။2005ခုနှစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ကိန်းဂဏန်းအရဒီကမ္ဘာလုံးမှာသေဆုံးသူဦးရေ58တန်းရှိရမှာ 9.6 တန်းရာဂနှုန်းအားဖြင့်တော့73ရာဂနှုန်းဟာကင်ဆာယောဂရေကြောင့်သေဆုံးကြရတယ်လို့ဆိုပါတယ်ဒီကိန်းဂဏန်းထဲမှာပဲကင်ဆာယောဂကြောင့်သေဆုံးတဲ့80ရာဂနှုန်းဟာဝင်ငွေနှဲပါတဲ့အတိုင်းကြီးဝင်ငွေအသင့်တင့်ပဲရှိတဲ့အတိုင်းကြီးတွေကဖြစ်ကြပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ခန့်မှန်းချက်အရဆိုရင်ကင်ဆာယောဂကြောင့်သေဆုံးမှုဟာ2015ခုနှစ်မှာလူပေါင်း9တန်းနဲ့2030မှာလူပေါင်း 17.4 တန်းအထိကိုတိုးမြင့်လာနိုင်တယ်လို့ဆိုပါတယ်။ခန္ဓာကိုယ်အနှံ့မှာဖြစ်နိုင်တဲ့ကင်ဆာအမျိုးအစားပေါင်းဟာ100ကျော်ရှိပါတယ်။အမျိုးသားတွေမှာအများဆုံးဖြစ်လေ့ရှိတဲ့ကင်ဆာတွေကတော့အဆုတ်ကင်ဆာ၊အစာရင်ကင်ဆာ၊အသည်းကင်ဆာ၊မူလညောင်းတစ်လျှောက်မှာဖြစ်တတ်တဲ့ကင်ဆာ၊အစာပြုံမှာဖြစ်တဲ့ကင်ဆာ၊ prostate ကင်ဆာတွေဖြစ်ပြီးတော့အမျိုးသမီးတွေမှာဆိုရင်တော့အဖြစ်များတာကရင်သားကင်ဆာ၊အဆုတ်ကင်ဆာ၊အစာရင်ကင်ဆာ၊ဥကင်ဆာနဲ့အသည်းရင်ကင်ဆာတွေဖြစ်ပါတယ်။ကင်ဆာယောဂဟာအခုခါအသက်40အောက်လူလတ်ပိုင်းရွယ်လူငယ်လူရွယ်တွေမှာဖြစ်ပွားမှုနှုန်းတွေပိုပြီးမြင့်မားလာတယ်လို့ဆိုပါတယ်။ငယ်ရတဲ့အမျိုးသမီးတွေမှာကင်ဆာယောဂဖြစ်ပွားတဲ့အပေါ်မှာအများကသတိပြုလာစေဖို့ဆိုပြီးတော့အသက်30ဝန်းကျင်အရွယ်ကင်ဆာဝန်ထမ်းခံစားခဲ့ရတဲ့အမျိုးသမီးငယ်၄ဦးကသူ့ရဲ့ဒီခံစားရတဲ့ကင်ဆာယောဂဝန်ထမ်းအကြောင်းကိုရေးသားပြုစုခဲ့ကြပါတယ်။ဒီဆောင်းနဲ့ပတ်သက်လို့ Viewer သတင်းတော် Fizer Elmastry ကစောင့်ရေးသားခဲ့တဲ့အသက်ရှင်ကျဲသူအမျိုးသမီး2ဦးနဲ့မေးမြန်းထားပါတယ်။Jennifer Johnson ဟာသူ့ရဲ့ရင်သားမှာအဖုအလုံးတွေတွေ့တော့မှပဲရင်သားကင်ဆာရှိမရှိဆိုတာကိုသွားပြီးတော့စမ်းသပ်မိပါတယ်တဲ့ရင်သားကင်ဆာယောဂရှိနေတယ်ဆိုတာသိရတဲ့အချိန်မှာအသက်28နှစ်အရွယ်ရှိပြီးတော့ငါးလအရွယ်ကိုယ်ဝန်လဲလွယ်ထားရပါတယ
် When you're pregnant you're trying to do everything you can to protect the baby and to stay healthy
ကိုယ်ဝန်ဆောင်ရတဲ့အချိန်မှာအထဲအကလေးကိုယောဂဗျာတွေကကာကွယ်နိုင်အောင်ကိုယ့်ကိုယ်ကိုယ်လည်းကျန်းမာအောင်ကြိုးစားကြရတာပဲလေကျမရဲ့အစ်မျိုးမိသားစုတွေထဲမှာရင်သားကင်ဆာဖြစ်တဲ့လူတယောက်မှမရှိခဲ့ပါဘူးရှင်။ငယ်ရွယ်တဲ့မျိုးသမီးတူအနေနဲ့ရင်သားကင်ဆာဖြစ်လာနိုင်တယ်ဆိုတာကိုလည်းမစင်းစားမိခဲ့ပါဘူး။အခုတော့ဒီယောဂရရတယ်ဆိုတော့တကယ့်ကိုတုံ့လှုပ်မိပါတယ်ရှင်
။ဒီယောဂကုသဖို့ကိုဝင်ဆောင်နေရတဲ့အချင်းရင်သားခွတ်စိတ်ဖို့နဲ့ဓာတ်ကူထုံးလို့နဲ့ကုသဖို့ဆိုတာတွေဟာသူမအတွက်အရန်ကိုအန္တရာယ်များလုံးတယ်လို့ဆိုပါတယ
် I really didn't want to and I was begging my doctor to wait until the baby was born but
ရင်သားကိုဖျက်ထုတ်ဖို့ခွဲစိတ်ကူတာမှုမျိုးကိုကျွန်မမခံယူချင်ပါဘူးရှင်ကလေးမွေးပြီးတဲ့အချိန်ထိစောင့်ပေးဖို့ဆရာဝန်ကိုတောင်းပန်ခဲ့ပါသေးတယ်ဒါပေမဲ့ယောဂအခြေအနေကဆိုးနေတာကြောင့်ဒီလိုကုသဖို့လိုအပ်လာတာပါနောက်ဆုံးကုသမှုခံယူပြီးတဲ့ရင်မှာပဲကျွန်မသားလေးကိုမွေးဖွားခဲ့ပါတယ်ကံကောင်းထောက်မှသွားပဲသူဟာကြမ်းကြမ်းမာမာပဲရှိနေခဲ့ပါတယ်
ဒီနောက်မှာတော့ဂျွန်ဆန်ဟာရင်သားကင်ဆာယောဂပျောက်ကင်းအောင်ကုသနိုင်ခဲ့ပါတယ်။နောက်တစ်ခုဖြစ်တဲ့သူမရဲ့တငယ်ချင်းကင်ကာလို့ဟာလည်းရင်သားကင်ဆာယောဂခံစားခဲ့ရဘူးသူပါ။သူမရဲ့သားနှစ်နှစ်ပြည့်မွေးနေ့လို့ဖို့စီစဉ်နေတော့မှာပဲသူမရဲ့အသက်30အရွယ်မှာဒီယောဂရရှိနေပြီဆိုတာကိုသူစစ်ဆေးသိရှိခဲ့ပါတယ်တဲ့
။ You know initially when I was diagnosed the first thing I obviously thought of was my son.
ယောဂရှိရာကိုသိရတဲ့အချိန်မှာပထမဆုံးကျွန်မတွေးမိတာကတော့ကျွန်မရဲ့သားလေးပါပဲ။သူကနှစ်နှစ်မပြည့်တပြည့်အရွယ်လေးဆိုတော့သူအရွယ်ရောက်လာတဲ့အထိကျမရှိနေခြင်းသေးတယ်လေ
။ Carlos နဲ့ Johnson တို့နှစ်ဦးစေဝါကုသမှုခံယူနေကြမှာပဲ။အခြားသူတို့လိုပဲခံစားနေရတဲ့တငယ်ချင်းမိတ်ဆွေတွေနဲ့အတူဒီယောဂါနဲ့ပတ်သက်လို့ကုညီဆောက်ရှောက်ရဲ့အဖွဲ့ကိုဖွဲ့ခဲ့ပါတယ်။သူတို့ဟာရင်သားကင်ဆာယောဂါနဲ့ရုန်းကန်ရင်ဆိုင်နေရတဲ့အချိန်မှာပဲသူတို့ရဲ့အတွေ့အကြုံသူတို့ရဲ့မျှော်လင့်ချက်နောက်စွန့်ရင်ထိတ်လန့်မှုတွေကိုအပြန်အလှန်ဖွင့်ဟပြောဆိုခံစားချက်ချင်းဖလှယ်ခဲ့ကြပါတယ်။သူတို့ဟာကဖေးဆိုင်တစ်ခုမှာတလကိုတစ်ချိန်ဆုံတွေ့ခဲ့ကြပါတယ်တဲ့
A very comfortable place for us to go and to meet and to laugh and cry
ဒီနေရာလေးမှာကျမတို့စုပြီးရီကြငိုရိုကြပြောဆိုချင်တာလေးတွေရင်ဖွင့်ပြီးတော့ပြောကြနေအင်တန်ကိုစိတ်သက်သာရရပါတယ်ကျမတို့ရဲ့အိမ်တောင်ပဲခင်မွန်းတယ်တွေနဲ့ဆိုရင်တော့သူတို့ကိုစိတ်နှောက်ရှက်မပေးချင်တာလည်းပါတာပေါ့လေကျမတို့ရဲ့ခံစားမိတာလေးတွေကိုတစ်ခါတည်းရန်ပြောမပြချင်ပါဘူးရှင
်သူတို့ရဲ့အခုလိုလှဆင်တွေ့ဆုံစုဝေးပွဲကနေပြီးတော့သူရဲ့အတွေ့အကြုံခံစားချက်တွေကိုအခြားနေရာကအမျိုးသမီးတွေကိုမျှဝေသိရှိစေဖို့စာရေးသားထားကြမယ်လို့ဆုံးဖြတ်ခဲ့ကြတဲ့အကြောင်း Jennifer Johnson ကပြောပါရယ်ဒီရလအဖြစ်နဲ့ရင်သားကင်ဆာခံစားနေရတဲ့အမျိုးသမီးငယ်၄ဦးရဲ့ကိုယ်တွေ့အတွေ့အကြုံဆိုပြီးတော့သူတို့စာအုပ်ထုတ်ပါရယ်လအနေငယ်အတွင်းဒီစာအုပ်ထွက်ချိန်မှာတော့သူတို့မိတ်ဆွေ၄ဦးစလုံးအသက်ရှင်ကျန်းတာတော့မဟုတ်ပါဘူးကျန်းစာရေးသူ၂ဦးဖြစ်တဲ့ပက်တီနဲ့ဂျန်နာတို့ဟာရင်သားကင်ဆာရောဂါနဲ့ကွယ်လွန်ခဲ့ကြပါရယ်ဒီစာအုပ်ထဲမှာတော့ယောဂနဲ့ပတ်သက်လို့စိတ်ဓာတ်မကြောက်အောင် အပြုသဘောဆောင်စိတ်သွင်းနေထိုင်ဖို့အရေးကြီးတယ်ဆိုတာကိုအဓိကထားရေးသားဖော်ပြတယ်လို့ Kim Carlos ကပြောပါတယ်။ကင်ဆာယောဂသည်တွေဟာကိုယ်ကျန်းမာရေးနဲ့ပတ်သက်လို့အပြုခံအဖြစ်နဲ့ခံစားနိုင်မယ့်အစားကိုယ်ကိုယ်တိုင်ပြုယူဖန်တီးမယ်ဆိုတဲ့စိတ်ဓာတ်ကိုထားရတယ်လို့သူမကပြောပါတယ်။ကင်ဆာယောဂဖြစ်နိုင်ခြေတွေကိုအစောတလင်ကာကွယ်နိုင်အောင်လက်ဆင့်ရင်သားစစ်ဆေးမှုတွေလုပ်ဖို့ကိုလည်း Carlos ကဒီစာအုပ်ထဲမှာအကြံပြုတိုက်တွန်းပါတယ်။ရှင်နာကင်ဆာယောဂဆိုင်ရာအသင်းကြီးကိုစတင်ထူထောင်သူလည်းဖြစ်လက်ရှိဥက္ကဋ္ဌတာဝန်လည်းယူထားတဲ့ Janelle Hill ကဒါကိုသဘောတူပါတယ
် If a woman will pay particular attention to changes in her breath and
အကိုရဲ့ရင်သားသားမြတ်မှာအပြောင်းလဲဖြစ်နေတာကိုအထူးသတိထားကြည့်ပြီးတော့တခုခုထူးထူးခြားခြားဖြစ်နေပြီဆိုရင်စိုးရင်စိတ်ဝင်လာတယ်ဆိုရင်တော့ဆရာဝန်ကြီးကိုအမြန်သွားပြီးစဉ်းစစ်တာကအကောင်းဆုံးပဲပေါ့ရှင်
အခုလိုမျိုးအစောတလင်ယောဂအခြေအနေကိုသတိထားမိတာကြောင့်လဲဒီစာအုပ်မှာရေးသားသူနှစ်ဦးဖြစ်တဲ့ Kim Carlos နဲ့ Jennifer Johnson တို့ဟာယောဂဝေဒနာတွေတက်တာပျောက်ကင်းပြီးတော့အသက်ရှင်ကျန်ရခဲ့ပါတယ်။သူတို့ရဲ့အခုလိုမျိုးအတွေ့အကြုံရေးသားမျှဝေခဲ့တဲ့စာအုပ်ဟာရင်သားကင်ဆာဝေဒနာခံစားနေရတဲ့ဝေဒနာတွေအနေနဲ့သူတို့ရဲ့ရုန်းကန်ရင်ဆိုင်နေရမှုတွေကိုအားပေးအထောက်အကူပြုစေလိမ့်မယ်လို့သူတို့ကမျှော်လင့်ထားပါတယ်။ဒါ့အပြင်ရင်သားကင်ဆာဟာအသက်အရွယ်နဲ့မဆိုင်ဘဲနဲ့အသက်ငယ်သူတွေအတွက်လည်းဖြစ်နိုင်တယ်ဆိုတာကိုအမျိုးသမီးငယ်တွေအကြားသတိပြုမိစေဖို့ကိုလည်းသူတို့မျှော်လင့်ထားတယ်လို့ပြောဆိုခဲ့ကြပါတယ်ခင်ဗျာ။တို့ရရှင်အားလုံးကျန်းမာရွှင်လန်းနိုင်ပါစေ။ကျွန်တော်သားနေဦးပ
ါ။ဟူတာညုံစီစဉ်တင်ဆက်တဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြကြပါပါ။ဒီကဏ္ဍကိုဗိုလ်ဒုနေ့ညတိုင်းတင်ဆက်ပေး